ပြည်သူတွေတွေကမွေးဖွားလာတဲ့တပ်မတော်သားတွေအနေနဲ့စစ်ကောင်စီလက်အောက်ကနေထွက်ခွာပြီးတော့ပြည်သူတွေကိုအကာအကွယ်ပေးရင်သမိုင်းသစ်ကိုစိုက်ထူကြဖို့တီမော်လက်စတေးနိုင်ငံသမ္မတဟိုဆေးရာမို့စ်ဟော်တာကသူ့ရဲ့ဗီဒီယိုမိကွန်းမှာတိုက်တွန်းလိုက်ပါတယ
် So I speak to you တာကြောင့်
ကြီးတက်လေတက်ရေတက်ရဲတက်ဖွဲ့တဲ့မှာလက်ရှိတာဝန်ထမ်းဆောင်တဲ့တင်တို့ကိုပြောချင်တာကတင်တို့ရဲ့လက်နက်တွေကိုပြည်သူတွေစီမချိန်ထားပါနဲ့သူတို့ဟာတင်တို့ရဲ့ပြည်သူတွေပါမြန်မာနိုင်ငံဟာတခြားနိုင်ငံတစ်ခုကကျူးကျော်ခံရတာမဟုတ်ပါဘူးလို့သမရရာမို့စ်ဟော်တာကပြောသားတာပါမြန်မာတပ်မတော်သားတွေကိုရည်ရွယ်ပြီးတီးတန့်ပြောကြားတဲ့တီမော်လက်စတေးသမရရဲ့မိကွန်းကို NUG အမျိုးသားညီညွတ်ရေးအစိုးရကစနေနေ့ကထုတ်ပြန်ခဲ့တာပါ။အရှေ့တီမော်လွတ်မြောက်ရေးဥဆောင်လှုပ်ရှားနေသူတအုပ်အနေနဲ့1988ခုနှစ်နောက်ပိုင်းမြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေလက်နက်ကိုင်တော်လှန်မှုတွေနဲ့အငြင်းကက်ရှိခဲ့ကြောင်းသမရရာမို့စ်ဟော်တာကထည့်သွင်းပြောကြားခဲ့ပါတယ်။2022ခုနှစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေအပေါ်စစ်တပ်ကဖိနှိပ်တပ်ဖြတ်ခဲ့တဲ့အခြေအနေတွေကြောင့်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပဋိပက္ခမှာတပ်မတော်သားတွေအနေနဲ့ပြည်သူ့ဘက်ကတနက်ပြောင်းမှလှည့်ပဲပြည်သူနဲ့အတူပူးပေါင်းပြီးနိုင်ငံအသစ်ကိုတည်ဆောက်ဖို့တီမော်လက်စတေးသမရကတိုက်တွန်းခဲ့ပါတယ်ရှင်။